မလေးရှားနိုင်ငံမှာဒုက္ခသည်ဖြစ်နေတရားဝင်မှတ်ပုံတင်ထားတဲ့သူတွေကိုအလုံးလောက်ကင်ခွင်းနဲ့တခြားလူမှုရေးဆိုင်ရာအကူအညီတွေပေးသွားဖို့မလေးရှားအစိုးရအနေနဲ့စဉ်းစားနေတဲ့အကြောင်းမြန်မာဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့အစည်းတွေကVOA မြန်မာပိုင်းကိုပြောပါရယ်မလေးရှားအစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ဘက်ကတော့တရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးရန်ကုန်ကသတင်းပေးပို့ထားတာကိုအလိမ္မာကပြောပြပေးပါမယ်
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR မှာမှတ်ပုံတင်ထားတဲ့မလေးရှားနိုင်ငံကဒုက္ခသည်တွေကိုအစိုးရကမကြခင်မှာအလုပ်လုပ်ခွင့်ပေးဖို့စီစဉ်နေကြောင်းမလေးရှားကမြန်မာဒုက္ခသည်ကူညီရေးအဖွဲ့အစည်းတွေကပြောပါတယ်လောက်သားလိုအပ်ချက်များလာတာကိုနိုင်ငံရေးပါတီတချို့ကမလေးရှားလွှတ်တော်မှာတင်ပြခဲ့တာကြောင့်အစိုးရဒီကိစ္စကိုစဉ်းစားခဲ့တာလို့မလေးရှားသတင်းတွေမှာဒီကနေ့ဖော်ပြခ ယ်ဆိုတာကိုလာမဲ့လွှတ်တော်အစည်းအဝေးမှာဆုံးဖြတ်ဖို့ရှိတယ်လို့လေးဝတီပရာဟိတအသေးတီထောင်သူဦးသိန်းစိန်ထွန်းကဗီဒီယိုကိုပြောပါတယ်
။ပထမဆုံးကျွန်တော်တို့2008တုန်းက UIHR ကမလေးရှားနိုင်ငံမှာရှိရထားတဲ့ကတ်တယ်ပေါ့နော်။ဒီလူတွေက2010ကရထားတဲ့လူတွေအကုန်လုံးဒေါက်ခတ်တွေတရဝင်ရှိတဲ့လူတွေကိုမလေးရှားဆူအားနဲ့ UIHR ကဒီဆွေးနွေးပြီးတော့သူတို့အလောင်းခံပေးမှာပေါ့အဲ့လိုသဘောပါတယ်တဲ့လူကတော့ဘယ်လိုအစီအစဉ်ရှိမလဲဆိုတော့သူတို့နောက်အပတ်အစီအဝေးမှာပဲအဖြစ်ဆက်မယ်လို့ကျွန်တော်တို့ကြားသိရပါတယ်ကျွန်တော်စစ်တွဲလေးက UIHR ကဒုတိယလူကြီးနဲ့ကျွန်တော်လည်းတွေ့သေးပါတယ်သူနောက်လာတဲ့လက်တော်အပတ်ကိုသူတို့စောင့်ဆိုင်ပေးမယ်စောင့်ဆိုင်ပေးပြီးမှ UIHR ကတရားဝင်ကြီးညာပေးမယ်လို့သူဒီလိုတော့ပြောလို့ရှိပါတယ
်မလေးရှားအစိုးရကလက်တလုံးမှာတရားဝင်မထုတ်ပြန်သေးပေမဲ့ UNHC ကအတိအမှတ်ပြုကတ်ကိုကန်ဆောင်ထားသူအလုံးအလုံးလုံးခွင့်ရလိမ့်မယ်လို့မြန်မာအဖွဲ့အစည်းတွေကခံမှန်းထားပါတယ်။မလေးရှားစားတောက်ဆိုင်လုပ်ငန်းရှင်တွေကတော့သူတို့လုပ်ငန်းတွေမှာအလုံသမားပြက်လက်နေပြီးတော့လုံသားအင်အား25,000လောက်လိုအပ်နေတယ်လို့သတင်းဌာနတွေကပြောပါတယ်။စပိုးဆောင်ကနေငွေကင်စပွဲထိုးလို့နေရာတွေအထိလုံသားလိုအပ်နေတာလို့ပြောပါတယ်။မလေးရှားက UNHCR မှာပတ်ပုံတင်ထားတဲ့မြန်မာနိုင်ငံကဒုက္ခသည်ပေါင်း39,200မှာရိုဟင်ဂျာက60ရာခိုင်နှုန်းရှိပါတယ်။မလေးရှားမွတ်စလင်စားတောက်ဆိုင်များအတင်းကတော့သူတို့ကိုအလုံးလုံးခွင့်ပေးပြီးတော့လိုအပ်ချက်ကိုဖြည့်တင်းပေးဖို့မလေးရှားအစိုးရကိုအကြံပြုထားတာလည်းရှိပါတယ်။မြန်မာဒုက္ခသည်တွေအလုံးလုံးခွင့်ရမယ်ဆိုရင်လောလောဆယ်မှာအဆင်ပြေသွားနိုင်ကြောင်းဦးတန်းစိန်ထွန်းကပြောပါတယ်
။ကျွန်တော်တို့ကလူမှုကိစ္စအခွင့်ကိုလောင်းနေတဲ့လူတယောက်ဆိုတော့ဟောပေါ့နော်ကျွန်တော်တို့ကဒီတင်းကိုတော့ကျွန်တော်တို့ကြိုဆိုပါတယ်ကိုလုံးကိုကြိုဆိုပါတယ်မလေးရှားဆွေအနေနဲ့လေတို့ကျွန်တော်တို့ရဲ့နိုင်ငံအခြေအနေကိုကြည့်ပြီးတော့ဒီလိုလောက်ပြတာကိုတော့ကျွန်တော်တို့ကျေးဇူးတင်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်
မလေးရှားကလုပ်ငန်းရှင်တွေကတော့မြန်မာပဲဖြစ်ဖြစ်ဘယ်နိုင်ငံကလာတဲ့ဒုက္ခသည်တွေဖြစ်ဖြစ်လက်ခံဖို့အသင့်ရှိတယ်လို့သတင်းဌာနတချို့ကပြောပါတယ်။ဒါပေမဲ့ဒုက္ခသည်တွေကတရားဝင်အလုံးလုံးခွင့်ကိုရထားမယ်ဆိုရင်အစိုးရနဲ့လုပ်ငန်းရှင်ကြားမှာပြဿနာတွေရှိလာမှာမဟုတ်ဘူးလို့လည်းပြောပါတယ်။မလေးရှားနိုင်ငံဟာကုလဒုက္ခသည်များဆိုင်ရာ1957 Convention စာချုပ်နဲ့နောက်ဆက်တွဲစာချုပ်တွေကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်ပါဘူး။ဒါပေမဲ့မလေးရှားဝင်ကြီးချုပ်ရုံဖက်ဒရယ်နယ်မြေများဆိုင်ရာဝင်းစီဇယ်လီဟာမစ္စတာဖာကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလ12ရက်မှာလွှတ်တော်ကိုစာရေးပေးပို့ခဲ့တာရှိပါတယ်။ဒုက္ခသည်တွေတတိယနိုင်ငံကိုရောက်တဲ့အခါဒါမှမဟုတ်နေရက်ကိုပြန်ခွင့်ရတဲ့အချိန်အထိမလေးရှားအစိုးရကနေထိုင်ခွင့်ပေးထားတယ်လို့သူကပြောပါတယ်။ UNHCR နဲ့အစိုးရအတိအမှတ်ပြုဒုက္ခသည်တွေကိုအလုံးလုံးခွင့်ခွင့်ပြုတာပါဝင်လူမှုအထောက်အပံ့တွေပို့ပေးရေးအစိုးရပြုထားတဲ့အကြောင်းဒါပေမဲ့လည်းအစိုးပြုချက်ကိုပြန်ပြီးစစ်စစ်နေစေအချောတက်ရေးဆွဲနေစေဖြစ်တဲ့အကြောင်းဝင်းကြီးဇယ်လီဟာမူစတာဖာကပြောခဲ့တာဖြစ်ပါတယ်ရှင်